ဒီကိန်းပြည်နယ်ဘူတီတောင်မြို့နယ်တဲနီကျေးရွာအနီးမှာလက်လုံမိုင်းပြုလုပ်ရာကနေပောက်ကွဲမှုကြောင့်အမျိုးသားနှုတ်တေဆုံးပြီးတုံးဦးထိခိုက်ဒဏ်ရာခဲ့တဲ့ဖြစ်ရာနောက်ပိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကစစ်ဆေးရှင်းလင်းမှုတွေလုပ်ဆောင်နေပါတယ်။မေလ၄ရက်နေ့မှာပောက်ကွဲမှုဖြစ်ခဲ့ပြီးနောက်လုံခြုံရေးတပ်ဖွဲ့ဝင်တွေကပောက်ကွဲမှုဖြစ်ခဲ့တဲ့နေရာကိုတွားရောက်စ တင်းထုတ်ပြန်ရေးကော်မတီရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။လက်လုံမှန်းပြုလုပ်လို့တည်ဆုံသွားတဲ့သူတွေနဲ့ဒီထိခိုက်ဒဏ်ရာရခဲ့တဲ့သူတွေနဲ့ပါဝင်ပတ်သက်မှုရှိသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဆက်လက်စုံစမ်းနေတယ်လို့လည်းဆိုပါတယ်။ဒီချိန်ထဲမှာပဲပြည်တွင်းစစ်ကြောင့်တိုင်းရင်းသားနယ်မြေတွေမှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့နှစ်ဖက်စလုံးကထောင်ထားတဲ့မြေမြုပ်မိုင်း NDA ဆိုင်ရာအစီရင်ခံစာတစ်စောင်ကိုနိုင်ငံတကာကြက်ချင်နေအဖွဲ့ ICRC ကထုတ်ပြန်ခဲ့ပါတယ်။ပြည်တွင်းစစ်ပတိပခါကြောင့် NDA အိမ်ဆုံးခွာပြီးတော့ပြည်တွင်းရွှေပြောင်းဒုက္ခတွေဖြစ်ကြရတဲ့ဒေသခံရွာသားတွေမိမိတို့နေရာကိုမပြောင်းရဲကြတာဟာမြေမြုပ်မိုင်းအန္တရာယ်ကြောင့်ဖြစ်တယ်လို့မေလ၈ရက်နေ့ကထုတ်ပြန်တဲ့ ICRC ရဲ့စီရင်ခံစာမှာဖော်ပြထားပါတယ်။2015ခုနှစ်ကနေစပြီး ICRC အဖွဲ့ဟာမြေမြုပ်မိုင်းအန္တရာယ်အသိပညာပေးလုပ်ငန်းတွေအတွက်ဒီစေတနာဝန်ထမ်းပေါင်း200နီးပါးသင်တန်းပေးခဲ့ပြီးအဲ့ဒီစေတနာဝန်ထမ်းကနေတနင်္လာရီတိုင်းပဲခူးတိုင်းအရှိချမ်းကရင်ပြည်နယ်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တို့ကလူပေါင်း 2,100 ကျော်ကိုမြေမြုပ်မိုင်းအန္တရာယ်အသိပညာပေးမှုတွေပြန်လည်ပေးဝေနိုင်ခဲ့တယ်လို့ ICRC ရဲ့အစီအခင်စာမှာဖော်ပြထားပါတယ်ရှင်။